ပဲခူးတိုင်းမွန်ပြည်နယ်နဲ့ကရင်ပြည်နယ်မှာမိုးအဆက်မပြတ်ကြီးနေတာတောင်ကြားရေတွေဒလဟောစီးဆင်းနေတာကြောင့်တောင်နဲ့ချီတဲ့လူတွေရေပိတ်ခံနေရပြီးစိုးရအဖွဲ့တွေအရက်ဖက်အဖွဲ့တွေပုဂ္ဂလိကအလူရှင်တွေကစားတောင့်ရေးနဲ့ကူညီကယ်ဆယ်ရေးဆောင်ရွက်ပေးနေရပါတယ်။ကရင်ပြည်နယ်မှာဆိုရင်ဖန်အန်၊လိုင်းဘွဲ့၊ဖာပွန်၊ကော့ဂရိတ်၊ကျိုင်းအင်းစစ်ကြီးနဲ့မြောက်ဝရီမြို့တွေမှာရေကြီးနှိမ့်မြုပ်နေပြီးကယ်ဆယ်ရေးစခန်း58ခုဖွင့်လှစ်ကလူဦးရေ2000နီးပါးရေပိတ်ကယ်ဆယ်ရေးစခန်းတွေမှာခိုလုံနေရပါတယ်။လက်ရှိကယ်ဆယ်ရေးစခန်းတွေကိုပြည်နယ်အစိုးရကစံနှုန်းရိတ်ခါတွေအဓိကထောက်ပံ့နေပြီးကြေးရွာတွေကိုတော့အစိုးရအဖွဲ့တွေလွတ်တော်ကိုယ်စားလှယ်တွေကအဖွဲ့ခွဲကကူညီဆောင်ရွက်ပေးနေတယ်လို့သိရပါတယ်။ဒီအထက်မှာတန်လွန်မြင့်ရေးတက်တာကြောင့်ဖန်အမျိုးဟာအနေပိုင်းမှာရှိတဲ့ရက်ကွက်ကိုရက်ကွက်လုံးရေကြီးခဲ့ပြီးတန်လွန်မြင့်ကမ်းဘေးကကြေးရွာအလုံးလဲရေဖုံလန်းခံနေရပါတယ်။တန်လွန်မြင့်ဘေးမှာရှိတဲ့တချို့ကြေးရွာတွေဟာတရွာလုံးနီးပါးရေနှိမ့်မြုပ်နေပေမဲ့ကယ်ဆယ်ထောက်ပံ့ရေးတွေမရောက်နိုင်သေးတဲ့ရွာ20လောက်ရှိနေသေးတယ်လို့ကူညီဆောင်ရွက်ပေးနေတဲ့သူတွေကပြောပါတယ်။အဲ့ဒီရွာတွေရဲ့အခြေအနေကိုကူညီကယ်ဆယ်ရေးဆောင်ရွက်နေတဲ့စောကျော်ဆန်းကအခုလိုပြောပါတယ်
။ဒီမှာတော့ရေအကုန်မြုပ်နေမြင်းနေမှာစုနေပြီးတော့အမှရှိတာစုပြီးတော့ဆက်စားနေကြတာပေါ့။အဲ့ဒါတို့တွားတဲ့အခါကျတော့သူတို့မှဒီတန်လင်းလေးကိုဆန်တဲ့ဟိုအတွက်လေကောင်းကောင်းမရှိဘူး။ဒီရေကရမ်းစီးနေတော့သူတို့မှရိုးရိုးငါးဖမ်းနဲ့ကုန်ပြတဲ့လေလောက်ပဲရှိတာဆိုတော့ဒီဘက်ကိုဖြတ်တက်လာလို့မရဘူ
း။ဖန်အမျိုးပေါ်အပါအဝင်ကြေးရွာတွေမှာကယ်ဆယ်ရေးစခန်းရောက်နေတဲ့ဒုက္ခသည်တွေကိုအစိုးရကအကူအညီဆောင်ရွက်ပေးနေပြီးကယ်ဆယ်ရေးစခန်းကိုမရောက်လာနိုင်တဲ့သူတွေကိုတော့ပရိဒအဖွဲ့တွေကထမင်းထုတ်တွေရေတန့်တွေဝင်းငှတာတွေပြုလုပ်ကြပါတယ်။ကယ်ဆယ်ရေးဆောင်ရွက်နေတဲ့ကရင်ပြည်နယ်လူငယ်မောင်မယ်များအဖွဲ့ကကိုအောင်မိုးကသူတို့လိုအပ်နေတာတွေကိုအခုလိုပြောပါတယ်
။ဒီကတော့ကျွန်တော်တို့ကလေဟိုရေတဝက်ကုန်းတို့ပဲဖြစ်တယ်ဗျာအခုရေရလည်းပဲဘယ်လိုဖြစ်လဲဆိုတော့လမ်းမကြီးမှာဆိုရင်ရေတွေက၄ဘီလောက်ဆိုတော့ကျွန်တော်ကကားအမြင်ရေးရှိကားအမြင်ကြတော့ကျွန်တော်မျိုးပေါ်မှာရှိတယ်ဒါပေမဲ့တချို့ရက်ွက်တွေကြတော့အဲလိုရက်ွက်တွေကိုထမင်းတို့လိုက်ဝေးပေးဖို့အနေထားကြတော့လေလီမရှိဘူးပေါ့လေတေးသေးလေးလူတာပေါ့နော်အနည်းဆုံးတော့ဟိုလူ၅ယောက်စီစက်တက်လေလေးတွေ၃လေးစီလောက်ရရင်ကျွန်တော်တို့ကအဲ့ဒီရေကြီးတဲ့တချို့ရက်ွက်တွေကြတော့တုံးကရေပြည့်တဲ့စကမတက်နိုင်တဲ့ပြည်သူတွေအဲ့ဒါနဲ့လိုက်ပြီးထမင်းတို့ဝေးရတာပေါ့နော်အဲ့လိုလေးဖြစ်တယ
်ရေကြီးနေတာတပတ်နီးပါးရှိနေပြီဖြစ်တာကြောင့်စားနဲ့ရိတ်ခါအတွက်စွပိစရာဖြစ်နေတယ်လို့ကိုအောင်မိုးကပြောပါတယ်မွန်ပြည်နယ်မှာတော့ဘီလင်းကျိုက်တူတထုံနဲ့ကျိုင်မျောမြို့နယ်တွေမှာရေကြီးနေပြီးလူ2000နီးပါးရေပိတ်ကယ်ဆယ်ရေးစခန်းတွေမှာရောက်ရှိနေပါတယ်။ဘီလင်းမြို့နယ်မှာဆိုရင်ဒုက္ခသည်12000ကျော်ရှိနေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကကားလမ်းတွေရေကျော်လို့ပိတ်ထားရပါတယ်။လက်ရှိအချိန်မှာရေတဖြည်းဖြည်းကျလာတာကြောင့်ဘီလင်းမှာ6ဖီးအထက်ကားတွေကိုသွားလာခွင့်ပေးထားပြီးရေထက်ကြရင်ကားငယ်တွေကိုပါသွားခွင့်ပြုတော့မယ်လို့သိရပါတယ်။ရေကြပြီးရင်ရေတွင်းနေမှာခတ်ဖို့ရေတန်းစေးနဲ့ရေတန်းတွေလိုအပ်တယ်လို့မြို့သားလူတော်ကိုယ်စားလှယ်ဒေါ်သီရိယတနာကပြောပါတယ
်ရေတန်းဟောရရှိဖို့နဲ့နောက်ရေတွင်းနေစေးခတ်ဖို့ကိစ္စတွေအဲ့ဒီတော့ကျွန်တော်တို့သေဝါးတွေလို့ရခင
်ဘကူတိုင်းမှာလဲဘကူရွှေကျင်ညောင်လေးပင်နဲ့ဟောဆားတဲ့မြို့နယ်တွေမှာရေကြီးရေလျှံမှုတွေဖြစ်နေပါတယ်ရွှေကျင်မြို့နယ်မှာကြေးပြအုပ်စု30ကျော်ရေနစ်မြုပ်နေပြီးလူ16000ကျော်ရေဖေးတင်နေပါတယ်အဲ့ဒီဒုက္ခသည်တွေကိုအစိုးရအဖွဲ့တွေပရဟိတအဖွဲ့တွေကအကူအညီပေးနေပေမဲ့ရေကြီးရရရှိရင်ရိခ6တွေလိုအပ်နေသေးတယ်လို့ရွှေကျင်မြို့နယ်တိုင်းဒေသကြီးလှုပ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကပြောပါတယ
်။အာလိုရတာတော့အများကြီးပေါ့ဗျာ။အခုဆိုရင်လည်းကျွန်တော်တို့ကြောက်ပို့နေတဲ့နေရာတွေက3လရော3လရစာပဲပို့နေနေတာပဲ။အခုပြက်တဲ့ရေရေတက်ဆိုးတာဖြစ်တဲ့အတွက်ကြာရေကြာချိန်မဲ့တော့ရှိတယ်။အခုလောတဲ့တပတ်လောက်တော့နိုင်ရနောက်ပိုင်းမှာကားပြတ်သွားမှာတော့ဆိုရင
်မွန်တင်ပကိုးနဲ့တနင်္သာရီတိုင်းဒေသကြီးတွေမှာရေကြီးရေလျှံမှုတွေကြောင့်ရေဖိတ်ရုပ်ခတဲ့9000ကျော်နီးပါးရေဖိတ်တန်ခန်းနေရတာဖြစ်ပါတယ်ခင်ဗျာ